ခုနှစ်တသမ6လေးစတူရမ်းမိုင်ကျဲဝန်းနဲ့ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့ကိုလက်ရှိအစိုးရလက်ထက်မှာ43တသမ6စတူရမ်းမိုင်အထိဖြစ်အောင်တိုးချဲ့ဖို့စီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။အဲ့ဒီမြို့ပြစီမံကိန်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိဘဲမြေကွက်တွေဖော်ဆောင်နေတာကိုဒေသခံတွေကမကျေနပ်တာကြောင့်ဒီနေ့ဆန္ဒပြကြတာလို့ပြောပါရယ်။ကနဦးအနေနဲ့ဟာခါမြို့နယ်တစ်ဆက်တည်းရှိတဲ့မြေအေက600မှာလမ်းတွေဖောက်နေပြီးမြို့ပြစီမံကိန်းကိုစတင်ဆောင်ရွက်နေတာဖြစ်တယ်လို့လည်းသိရပါဗျ။အဲ့လိုကောင်းထဲဖော်ရမှာဒေသခံတွေကိုခေါ်ယူညှိနှိုင်းတာမရှိခဲ့ဘူးလို့ဒီနေ့ဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့ချင်းတိုင်းရင်းသားတောင်သူလယ်သမားအသင်းတွဲဖက်အတွင်းရေးမှူးဦးရွန်တန်းကပြောပါဗျ။
ချင်းပြည်နယ်လွတ်တော်ဥက္ကဋ္ဌဒီပြောတာတော့ငချင်းစီနဲ့ငချင်းကျော်မဲတဲ့ဒီမြို့ပြစီမံကိန်းလေဘာလို့ပြောချင်တာလဲဆိုတော့မြို့ပြစီမံကိန်းအေကချုံရခေမှာကျောင်းသူရိပိုင်နဲ့မေရီရှိတဲ့ဥယျာဉ်ချန်ရှိတဲ့လေမေရီရှိတဲ့ပြီးတော့ဂျွိန်နွားသရိသမွေးတဲ့မော်တင်ကောက်တွေလည်းရှိတယ်ပြီးတော့ကျွန်တော်တို့ငငယ်ကလေးအဲ့ဒီနေရာတွေကတော့ကျောင်းသူလေးတမားတွေလေသူတို့ကလေအလုံးမန်းလို့တယ်ဆိုတော့ဂျွိန်နွားတွေမွေးတယ်လေအဲ့ဒါဂျွိန်နွားတွေစွတ်တောင်းတဲ့နေရာပဲအလုံးအဲ့ဒါကိုသူတို့တင်းပြီးတော့ကောင်းတဲ့နေရာကိုအဲ့ဒီအချိန်မှာရောင်းပြီးတော့အဲ့ဒီရောင်းတဲ့ပိတ်ဆံနဲ့အဲ့ဒီမြူပြစီမံကျင်းကိုပေါ်ဆောင်မယ်လို့ပဲသူတို့ပြောထားတယ်လေအဲ့ဒီတော့ကျွန်တော်မြန်မာနိုင်ငံတည်ဆဲဥပဒေနဲ့မကိုက်ဘူးသူတို့လုပ်ဖို့တချင်ဆွေးထားတာအဲ့ဒီ area ထဲမှာရှိတဲ့ကောင်သူတွေကိုလည်းတချာမိနိုင်ခြင်းမရှိသေးနဲ့ပြည်လေးစီအစ်တင်ကလာငါလာဖို့တယ်လေအဲ့ဒီမှာကောင်သူတွေသူတို့ဥယျံချန်နီစာရန်ထားတဲ့တန်စီကျူးတွေလည်းဖြစ်စီခါရတယ်
မြေကတရားမှာပြည်내အစိုးရကမြေခွက်တွေဖော်ဆောင်ပြီးမြေကရန်တွေချပေးကရှောင်ထားကြောင်းလဲဒေသခံတွေကပြောကြပါဗျ။ပြည်내အစိုးရကမြေခွက်တွေဖော်ဆောင်တဲ့ဧကတရားထဲမှာဘိုးဘွားပိုင်မြေ၄ဧကပါသွားတယ်ဆိုတော့ထန်တလန်မြို့နယ်ပြည်သူ့လွှတ်တော်ကိုစလဲဟောင်းဒေါ်ဇာဒလန်ကအခုလိုပြောပါတယ
်။အခုမြေပြစီမံကိန်းကတော့တစ်ဖက်မှာတော့ဧကတရားမှာတော့ကျမကူတိုင်လက်ပါတယ်။မြေခွက်ကိုကျမတို့အတိမပေးလိုက်နဲ့ရိုက်ရိုက်ရိုက်ပြီးမှအဲ့ဒီမြေခွက်ကိုမေကရမ်ထုတ်ပေးလိုက်တယ်။မေကရမ်ထုတ်ပြီးမှရောင်းပေးတာပေါ့။ဤလက်မဆုပ်ရေးချဖို့ပေါ့အစိုးရနဲ့တောင်သူကြီးပြဿနာတက်တော့လေ။သူတို့အင်ဆုပ်မယ်ဆိုလို့ရှိရင်ကျမတို့ကလည်းဥပဒေတမလုံးပဲနဲ့ကျမတို့လေရမေကိုသူမျက်စီမှာအခုငုံရောက်တော့မှဖူပပန်ဆိုတာကလည်းကျမသာရွေးစားတဲ့အတိအဝါရှိတယ်အတိချပေါ့နော်ဘသူမှမငင်းနိုင်လောက်အောင်ရှိတဲ့အင်္ဂလိပ်ခေတ်ရောဒေါ်လာကြီးခေတ်ရောအဲ့ဒါသာရွေးစားတဲ့အကုန်လုံးရှိတယ
်ပြည်내အစိုးရရဲ့မျိုးမြစီမံကိန်းနဲ့ပတ်သက်ပြီးဆန္ဒပြသူတွေရှိနေတဲ့အပေါ်မျိုးမြစီမံကိန်းအကောင့်ထဲဖော်ရေးကော်မတီနိုင်ငံကလည်းဖြစ်ချင်းပြည်내လွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးစိုးပွဲကအခုလိုပြောပါတယ
်ဘာမှမလုပ်ဘူးဒီကိုစီစဉ်ပြီးတော့မျိုးကိုပြည်မကလူတွေရောင်းစားတဲ့ဘာညာပေါ့လေဒီလိုဒီကိုဒီလေဆက်ဖြစ်ပြလို့ရဆိုတော့ပြညာပြတော့ရောင်းစားတဲ့လူဒီကဥဆောင်ပြတာလို့တာပဲအဲ့ဒီလူဒီကိုအစိုးရအနေနဲ့စုံဆိုင်ပြတော့အားလုံးအစီအယူဖို့စီစဉ်ထားတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြတော့လမ်းချက်ပြတော့လူဒီကိုဒီလေဆက်ဖြစ်ပြတော့အဲ့ဒါမျိုး all kind of the ball ပဲဖြစ်တယ်နော
်
အစိုးရအနေနဲ့ပွန်ပွန်လင်းလင်းဟာဒီကိစ္စကိုဗီဒီယိုလူထုနဲ့တွေ့ပြတော့စာပြပတ်တိကိုလေလုတ်ပေးတဲ့အရာပဲ
မြေခွက်တွေဖော်ဆောင်တဲ့နေရာမှာအတန်းစာ၃မျိုးခွဲပြီးတော့ဖော်ဆောင်မှာဖြစ်ကြောင်းလဲဥစုပ်ဘွဲကပြောပါတယ
်အခုကမြေခွက်တွေဖော်တဲ့နေရာမှာအလိုင်းကဖော်ပြီးပြီးဒါနဲ့အနည်းဆုံးကြောက်ချင်းလိုင်းလုတ်ဖို့လိုတဲ့ရည်မီလိုတဲ့ဆိုတော့အစိုးရဘတ်ဂျက်နဲ့တော့အလုံးလုံးမှာမဟုတ်ဘူးအဲ့ဒါကြောင့် first class second class third class ခွဲပြီးတော့နော် first class မှာတော့မြေခွက်လေးနေနဲ့ကျေအောင်နေရာပေါင်းတဲ့နေရာကိုအဲ့ဒါလေးမှာပတ်ကားနဲ့နှစ်နှစ်အတွင်းမှာစောက်နိုင်တဲ့လူကိုကျွန်တော်တို့အစုလေးထိခိုင်းပြီးတော့လုပ်ဖို့ရှိတယ်။နောက်ပြီးတော့ဒုတိယတိုင်းစားနဲ့ဒတိယတိုင်းစားလို့ခွဲပြီးတော့အဲ့ဒီနေရာမှာတော့ဖြစ်နိုင်တော့ပြည်သူလူထုထိခဲတဲ့လူကတော့ခရီးနဲ့အေးနိုင်တော့အကောင်းဆုံးဖြစ်နေအဲ့ဒါကိုကော်မတီကြီးကစီစဉ်ထားမှာဖြစ်ပါ
လက်ရှိချင်းပြည်နယ်အစိုးရဟာအာဏာရရှိခဲ့တဲ့အချိန်ကနေစပြီးပြည်နယ်အစိုးရရုံးဆိုင်ရာဟာခါမြို့ရဲ့မြို့ပြဧရိယာကိုဧက 28,000 အထိတိုးချဲ့ဖို့စီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းသိရပါဗျ။ဒါပေမဲ့ပြည်နယ်ရဲ့အနေအထားအရမြို့ပြဧရိယာကိုအလောက်ထိတိုးချဲ့ဖို့မလိုအပ်ဘူးလို့ဝေဖန်သုံးသပ်နေသူတွေလည်းရှိပါရဲ့ရှင်။